ထောင်ဆန်းစုကြည်နဲ့ထိမ့်သိမ်းထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့ကုလသမဂ္ဂလူကြီးကောင်စီကစက်တာပရီနေကတညီတညွတ်ထဲတောင်းဆိုလိုက်ပါတယ
် The members of the Security Council express deep concern at the declaration of a state of emergency imposed in Myanmar by the military.
မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာတာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တခြားလူပုဂ္ဂိုလ်တွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်လူကြီးကောင်စီအဖွဲ့ဝင်နိုင်ငံတွေကအထူးပဲစိုးရိမ်မိပါတယ်။ဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်လည်ပေးဖို့လူကြီးကောင်စီအဖွဲ့ဝင်နိုင်ငံအလုံးကတောင်းဆိုလိုက်ပါတယ်လို့လူကြီးကောင်စီဥက္ကဋ္ဌဗြိတိနိုင်ငံကတာမတ်ကြီးဘာဘရာဝုဒ်ဝတ်ကဖတ်ကြားကြေညာသွားတာဖြစ်ပါတယ်။ဗြိတိနိုင်ငံကတာမတ်ကြီးဝုဒ်ဝတ်ဖတ်ကြားသွားခဲ့တဲ့ကြေညာချက်ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းချိန်ကစပြီးလူကြီးကောင်စီအနေနဲ့ပထမဆုံးထုတ်ပြန်တဲ့ကြေညာချက်လည်းဖြစ်ပါတယ်။အဲ့ဒီကြေညာချက်မှာဒီမိုကရေစီဖြစ်စဉ်ဆက်လက်ရှင်သန်ရေးအင်အားသုံးအကြမ်းမဖက်ရေးအခြေခံလူ့အခွင့်အရေးတွေနဲ့ဥပဒေစိုးမိုးရေးကိုလေးစားလိုက်နိုင်ရေးအလေးထားဖော်ပြထားပါတယ်။အဖွဲ့ဝင်15နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအကျိုးစီးပွားနဲ့အညီတစ်ဖက်ဆက်ဆက်ဆွေးနွေးရေးနဲ့မြို့သားပြည်လဲတပြည့်ရေးကိုအားပေးထောက်ခံတယ်လို့လည်းလူကြိုရေးကောင်စီကပြောပါတယ်။ဒေါန်ဆန်းစုကြည်နဲ့ထိသိမ်းထားသူအလုံးချက်ချင်းပြန်လည်ပေးဖို့တောင်းဆိုတဲ့အပြင်ရပ်ဖက်အဖွဲ့အစည်းတွေမီဒီယာတွေနဲ့သတင်းသမားတွေပေါ်ကန့်သက်ချုပ်ချယ်မှုတွေလုပ်နေတာကိုလည်းအလွန်ပဲစိုးရိမ်ပူပန်မိတယ်လို့လူကြိုရေးကောင်စီကပြောပါတယ်ခင်ဗျ။